COVID-19 ကပ္ပကပေးကြောင့်ထိခိုက်နေနာမှုရှိနေတဲ့လုပ်ငန်းတွေကိုမြန်မာအစိုးရကအကူအညီပေးရမှာအသေးစားနဲ့အလက်စားလုပ်ငန်းငယ်တွေပိုပြီးထိထိရောက်ရောက်အကူအညီရရှိအောင်လို့ဆောင်ရွက်သွားမယ်ဆိုတဲ့အတင်းကိုပြောပြပေးပါမယ်။ကပ္ပကယောဂါကြောင့်ထိခိုက်နေနာတဲ့လုပ်ငန်းတွေပြန်လည်လည်ပတ်အောင်အစိုးရကအကူအညီထောက်ပံ့နေတာတွေရှိပေမဲ့လုပ်ငန်းကြီးတွေတာအများစုရပြီးအသေးစားနဲ့အလက်စားလုပ်ငန်းငယ်အများစုကချင်းဝင်မရဘူးလို့ဝေဖန်မှုတွေရှိနေပါတယ်။ဒီချင်းွေထောက်ပံ့တဲ့အစီအစဉ်ဟာမြမအစိုးရကကိုဗစ် -19 စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့အစိတ်ပိုင်းတစ်ရက်ပဲဖြစ်ပါတယ်။ဒီအစီအစဉ်အတွက်အစိုးရကစက်ငွေဘီလီယံ100ကျော်ရထားပြီးဒီထက်လည်းပိုတုံးဆွဲသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အခုချိန်ထိအကူအညီချင်းွေချပေးတာမှာမညီမျှမှုတွေရှိသလိုလုပ်ငန်းငယ်တွေအများအပြားအတွက်ကတော့ချင်းွေရဖို့အခက်အခဲတွေရှိနေတယ်လို့သိရပါတယ်။ဒါကြောင့်ဒီအစီအစဉ်မှာလုပ်ငန်းငယ်တွေအကူအညီရဖို့စမ်းစစ်ပြင်ဆင်တာတွေလုပ်သွားမယ်လို့အသစ်ဖွဲ့လိုက်တဲ့စီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကောင်းဆောင်နေပြည်တော်ဒုမြို့တော်ဝင်ဦးရဲမင်းဦးက VOA ကိုပြောပါတယ်
။ကျွန်တော်တို့ကလုပ်ငန်းတွေကိုအမျိုးအစားပြန်ခွဲရမယ်ကြ။အခုထောက်ခံလိုက်လို့6လတွင်ပြန်ကောင်းလာမယ်လုပ်ငန်း။အဲ့ဒီခွဲပြီးအဲ့ဒီကျွန်တော်တို့ရဲ့တွေ့ရှိချက်ကိုကျွန်တော်တို့ဒီခုန Working Company ကိုတင်ပြမှာပေါ့။ဘယ်သူ့ကိုဦးစားပေးထောက်ခံမလဲတော့ Working Company ကဆုံးဖြတ်မှာပဲကျွန်တော်တို့ကမဆုံးဖြတ်ဘူး။ဒီနည်းသုံးအမှန်ပေါ်ရဖို့ကျွန်တော်မြန်မြန်စတိလုပ်မယ်။တအားမြန်မြန်တင်ပေးမယ်။တချို့ဟာတွေလည်းကျွန်တော်မှာဆိုပို့နေပြီးနေပြီ။သက်ဆိုင်ရာလမ်းညွှန်ချက်ယူပြီးတာနဲ့ကျွန်တော်တို့အဲ့ဒီကဏ္ဍတွေကိုဦးစားပေးလုပ်ဖို့ပေါ့။မြန်မာနိုင်ငံဒီစိုက်ပျိုးရေးတိုင်းကြီးဖြစ်တယ်။စိုက်ပျိုးရေးနဲ့ဆက်နွယ်တဲ့လုပ်ငန်း၊စိုက်ပျိုးရေးနဲ့ဆက်နွယ်တဲ့ထုတ်လုပ်မှုလုပ်ငန်းအဲ့ဒီပတ်တည်ကိုကျွန်တော်တို့ရက်ချီချက်လို့တော့မရဘူး။ဦးစားပေးတဲ့မှာတော့မချစ်မနေတို့တို့ကိုထည့်ပေးရမယ်
။ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိချိန်မှာနေမျိုးတွေကလုပ်ငန်းရှင်တွေကချင်းွေရနိုင်မှုအခက်အခဲတွေရှိနေတာနဲ့ပတ်သက်လို့အခက်အခဲတချို့ကိုဖြေလျှော့ပေးဖို့လိုလာတယ်လို့ဆိုပါတယ
်။နေရာတည်းကအခွင့်အရေးအနေနဲ့တအားနည်းတယ်ကချမ်းသာတယ်။အချိန်မလောက်ဘူးပေါ့နော်ကျွန်တော်ဆိုတာမြို့နယ်မြို့နယ်နဲ့ KI ကိုတောက်ယူကြတာလို့နော် KI နဲ့တခါပြည်နယ်ရုံးတောက်ယူကြတာလို့တိုင်းရုံးတောက်ယူကြတာလို့ဒါမျိုးတွေတကယ်မှဖြစ်နေတာပေါ့နော
်။အစိုးရရဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်ကိုမူဝါဒချမှတ်ဆောင်ရွက်ဖို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်ဆံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကိုဦးဆောင်စေပြီးစီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီဖွဲ့ထားတာဖြစ်ပါတယ်။အဲ့ဒီကော်မတီရဲ့လက်တွေ့လုပ်ငန်းတွေအကောင့်ထဲပို့ဖို့လုပ်ငန်းတာဝန်တွေကိုထပ်ဖွဲ့ခဲ့တာဖြစ်တယ်လို့အဲ့ဒီလုပ်ငန်းအဖွဲ့ကောင်းဆောင်ဦးရဲမင်းကပြောပါတယ်
။အဲ့ဒီ working committee ကနေဒါတွေလုပ်ချင်တယ်ဥပမာထပ်ပါတော့ဝေချီချင်တယ်ဘယ်လိုလုပ်ငန်းတွေကိုချီချင်တယ်ဘယ်လောက်ကာလအတွင်းမှာပြီးအောင်ချီချင်တယ်အဲစီးပွားရေးလုပ်ငန်းနဲ့ပတ်သက်လို့ဘယ်လိုစီးပွားရေးလုပ်ငန်းတွေကိုပုံမျိုးတွေ့တဲ့အောင်လုပ်ချင်တယ်အဲ့လိုဟာတွေကိုအပေါ်က working committee ကတော့ဆုံးဖြတ်ပေးရတယ်အဲသူတို့စီးပွားရေးထွက်လာတဲ့ landing page ကိုကင်ပြီးတော့မှကျွန်တော်တို့ test book ကအမြန်ဆုံးပြီးနဲ့ဘယ်လိုကောင်းတဲ့ form လဲအကျိုးအစီအစဉ်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့အလုပ်ပေးရမှာဗ
ျ Lab Law မှာတော့အစိုးရဘက်ကတတိယအတုံအင်းနဲ့လုပ်ငန်းရှင်တွေကိုချင်းွေတွေချပေးနေပြီဖြစ်ပါတယ်ဒီလိုချပေးရမှာလိုအပ်တော့မရနိုင်တာလုပ်ငန်းငယ်တွေမရတာနဲ့ဟိုတယ်လုပ်ငန်းပြည်တော်စုဝင်ကြီးမိသားစုပိုင်းဟိုတယ်ကိုငွေပမာဏများများနဲ့ကနဦးချပေးတာတွေအပေါ်ဝေဖန်မှုတွေရှိနေကြပါတယ်။အခုစဖွဲ့လိုက်တဲ့သူတို့လုပ်ငန်းအဖွဲ့အနေနဲ့ကတော့ကော်မတီကဆုံးဖြတ်နိုင်ဖို့မှန်ကန်တဲ့အချက်လက်တွေကိုစုဆောင်းတင်ပြပေးသွားမှာဖြစ်တယ်လို့ဦးရဲမင်းကပြောပါတယ်
။ကျွန်တော်တို့ရဲ့ SMB တွေကတကယ်အစ်မ SMB ကော်မတီကလုပ်ခဲ့တဲ့အတွေ့အကြုံတချို့ကိုပြန်ယူရမယ်။နောက်တစ်ခါဘန်တွေကစိုက်ကာနဲ့ပေါင်းပြီး2 step လုံးပေးနိုင်ရှိတဲ့ SMB တွေ2 step လုံးရဲ့ကောင်းတဲ့စနစ်တွေလည်းကျွန်တော်တို့ကပြန်ယူရမယ်။ကျူပြီးဒီ SMB တွေကိုချင်းွေတကယ်ရဖို့အတွက်ကတော့ကျွန်တော်တို့တချို့ဟာလေးတွေမှာပြန်ကျင်းရမယ် documentation ပြန်ကျင်းရမယ်ပြန်ကျင်းပြီးတော့ကျွန်တော်တို့ပေးရမယ်ပေါ့သတိထားမှာတစ်ချက်ပဲအခုပေးတာအားလုံးဒီချင်းွေစီမင်းစီကံစာရွက်စာတမ်းပြည့်စုံမှသာချင်းွေဆက်လျှောက်ပေးရမယ်ဟိုကျွန်တော်တို့အလွယ်ဆုံးဖြစ်အောင်တော့ကျွန်တော်စူးစမ်းပေးမယ်ဒါပေမဲ့လိုအပ်ချက်ကတော့ SMB လုပ်ငန်းတွေကစူးစမ်းပြီးဖြည့်ပေးရမယ
်စီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကိုနေပြည်တော်ဒုမြို့တော်ဝင်ဦးရဲမင်းဦးကိုဦးဆောင်စေပြီးဆက်ဆက်ဝန်ကြီးဌာနအသီးသီးကအကြီးတန်းအရာရှိတွေနဲ့မေလ14ရက်နေ့ရက်စွဲနဲ့ဖွဲ့စည်းခဲ့တာပါ။သူ့တာဝန်ထဲမှာ COVID-19 တုံ့ပြန်မှုချင်းွေကိစ္စတွေကိုတုံ့တက်စစ်ဆေးပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုလည်းတုံ့တက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်။ကျွန်မမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။